ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဒီရက်ပိုင်းအတွင်းအလုပ်သမားအခွင့်အရေးတွေတောင်းဆိုရင်းအလုပ်ကိုင်လက်လွတ်ဆုံးရှုံးနေကြရပါတယ်။အခုနောက်ဆုံးမှလည်းမြန်မာနိုင်ငံသားအများအပြားအလုပ်လုပ်နေတဲ့ဘန်ကောက်မြို့နားကမဟာချန်ရက်မှာဒီအလုပ်သမားအများအပြားကလည်းလုခတ်လာစားအပြည့်မရပဲနဲ့အလုပ်ထုတ်ခံလိုက်ရတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကြားအလုပ်ကိုင်အဆင်မပြေမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေရတဲ့အခြေအနေတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမဟာချန်ရက်ကပင်လယ်စာဆက်ယုံမှာအလုပ်လုပ်တဲ့မြန်မာအလုပ်သမား85ဦးတို့ကိုလောက်ခလာစာအပြည့်မပေးဘဲထိုင်းလုံရှင်ကအလုပ်ထုတ်လိုက်တယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေနဲ့မြန်မာတန်ယုံတာဝန်ရှိသူတွေကပြောပါတယ်။ဒီအတွက်အလုပ်ထုတ်ခံရတဲ့အလုပ်သမားတွေလောက်ခလာစာအပြည့်ရရှိဖို့အလုပ်ပြန်လုပ်ခွင့်ရရေးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကဆောင်ရွက်ပေးမယ်လို့အလုပ်သမားတွေထံကိုယ်တိုင်ရောက်ရှိနေတဲ့အလုပ်သမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ်။
ဟုတ်အခုလောလောဆယ်သူတို့ကျွန်တော်တို့ကအရင်ဆုံးနေရာချပေးရမယ်ပြီးရင်ကျွန်တော်ကဘာလုပ်မလဲဆိုတော့သူတို့အလုပ်ပြန်ရဖို့လို့ကျွန်တော်လုပ်ပေးရမယ်နော်တတိယချက်နောက်ဆုံးအခုကတော့သူတို့ပြန်ရတဲ့လစာပေါ့နော်ဒုက္ခလစာပြန်တောင်းပေးတယ်ကျွန်တော်အလုပ်ထိုင်းမှာတော့ဒီလိုပဲအရင်ကလည်းကျွန်တော်လည်းတာဝန်ချခဲ့ဘူးတယ်တာဝန်ချတဲ့အချိန်မှာဒီလိုပဲသူတို့ကအခုလောလောဆယ်မှာသူတို့ရဲ့အတ္တိပေါ့နော်ဘက်ကတည်းတန်းသက်ကိုရဲ့နဲ့သူတို့ပြီးပြီပြီးမှဖြစ်နေတဲ့အတွက်သူတို့ကဘာကြမရှိတဲ့ဟာလေးသိသိနေတဲ့သူတို့ပေါ့နော်စိတ်ုံလို့အခုလောလောဆယ်ကဒီစိတ်ုံတော့ဖမ်းတာလည်းမဟုတ်ဘူးသူတို့အလုပ်ရှင်ရနေမှာသူတို့နော်အလုပ်ထုတ်လိုက်တဲ့သဘောမျိုးဖြစ်တော့ကျွန်တော်တို့စစ်စစ်နေတုန်းပဲရှိတယ
်လောက်ခလာစာအပြည့်အဝရရှိရတဲ့အတွက်အလုပ်သမားအလုံးတို့ကစူပေါင်းတောင်းဆိုပြီးနောက်မှာအလုပ်ရှင်ကအလုပ်ထုတ်တာလို့အကူအညီပေးနေတဲ့မြန်မာအလုပ်သမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ရဲ့ဥက္ကဋ္ဌဥခိုင်ကပြောပါတယ
်အဲ့ဒီလုပ်သမားတွေအားလုံးကလောကကိုပုံမှန်ပြီးနေနေဘတ်ဆူရက်ပလိုက်တာရက်တဲ့လောကကိုသူတို့ကနေပြီးတော့မပြီးတဲ့အတွက်ကျွန်တော်တို့အလုံးမကူညီဆောင်ရွက် easy fair ကိုလာပြီးတော့အကူအညီတောင်းတယ်ကျွန်တော်တို့ကဥပဒေတိုင်းပဲအလုံးသမားကာကွယ်ရေးစောင့်ရှောက်ရေးယူနေကိုကျွန်တော်တွက်ပို့တယ်ပို့တော့လုပ်ငန်းရှင်တွေဒီလက်ရှိဒီအလုံးသမားတွေနဲ့ညှိနှိုင်းပေးလိုက်တဲ့အခါမှာပတ်စံစာရတယ်ရပြီးတဲ့အချိန်မှာပေးလိုက်ပြီးတော့ညမိုးချုပ်ချုပ်ကြီးကိုသူတို့ကမောင်းထုတ်ပြလိုက်တဲ့
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားတရားဝင်အလုပ်သမားပို့ဆောင်ခြင်းဆိုင်ရာသဘောတူစွာကျွန်လွှာ MOU အရအလုပ်သမားတွေအနေနဲ့အလုပ်ရှင်ပြောင်းအလုပ်လုပ်ခွင့်မရှိတာအကြောင်းအခုအလုပ်ပြုတ်လာတဲ့အလုပ်သမားတွေနောက်ထပ်အလုပ်လုပ်ခွင့်ရဖို့ကလည်းမရင်မရရှိနေသေးပါထိုင်းနဲ့မြန်မာနှစ်နိုင်ငံကြားတရားဝင်အလုပ်သမားဖြစ်ရေးဆောင်ရွက်ချက်တွေကြောင့်မြန်မာရွှေ့ပြောင်းအလုပ်သမားတွေအလုပ်ဖြုတ်ခံရတာပိုပြီးဖြစ်လာရတာလို့လည်းမြန်မာအလုပ်သမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ဥက္ကဋ္ဌဦးခိုင်ကပြောပါတယ
် MOU နဲ့တင်းတဲ့အလုပ်သမားတွေကထိုင်းကိုခက်ဆိတ်ဆိတ်ရောက်လာတော့အရင်လုံးကလည်းထိုင်းမှာဖြစ်ခဲ့ဘူးတဲ့ဒီကြတနာတွေကဖြစ်ပြတော့ညာလေကျွန်တော်တို့တွားပေါက်လမ်းစာရှိတယ်ဟာလုပ်ငန်းရှင်မပြောင်းရလို့ကိုဘက်ကမတွားဒီဘက်မတွားဥပဒေတွေမရှိတဲ့အတွက်ဘလောက်ပဲအလုပ်ဆုံးလိုက်ဆိုလဲ AR ဖြုတ်ပြီးတွားတယ်ဒီအဖြစ်စီကိုသွားတယ်ကျွန်တော်တို့ကပြည်ပတ်တာမကြဘူးအခု MOU တွေနောက်ပိုင်းကျတော့ MOU တွေ2017လောက်ကနေပြီးကိုယ်စားလှယ်ခက်ကနေပြီးတော့ agency ခေတ်တွင်းလာလိုက်တဲ့ MOU တွေအများကြီးနေရာတွေယူထားလိုက်တဲ့ခါကျတော့ကျွန်တော်တို့အပေါ်မှာအတောင်ကျော်တွေပေါ့ဗျာအလုပ်ကမှထွက်ပေါက်မရှိတော့ဘူးထွက်ပေါက်မရှိတော့တဲခူကနေရာတွေမဲ့တယ်အလုပ်ရှင်တွေမဲ့ပြီးတော့အခုလိုကျွန်တော်တို့လိုကူညီတဲ့အဖွဲ့တွေလာလာပြီးထိတ်တိုက်တိုးတဲ့ခါကျတော့ဒီကြတနာကအခုမှစပြီးတော့ဒေါအောင်ဆန်းစုကြည်သွားပြီးတော့ခက်ဆိတ်ဆိတ်ဖြစ်လာတယ်လို့မြင်သွားတာအမှန်ကတော့လူပိုတဲ့ဖြစ်နေတာဗျ
ဒီကနေ့အလုပ်ထုတ်ခံရတဲ့ပင်လယ်စာဆက်ယုံကမြန်မာအလုပ်သမားတွေကတော့လောက်ခလာစာတလစာမရသေးတာဖြစ်ပါတယ်အလုပ်သမားတွေအားလုံးကတော့အလုပ်သမားအကူအညီပေးရေးအဖွဲ့ AAC ရဲ့အကူအညီနဲ့ဖုန်ကြီးเจ้าမှာခਿੱတခိုးလုံနေကြပါလေရှင်